လက်ဝဲလောကကနေအားယူခဲ့တဲ့နာမည်ကျော် American Heavyweight လက်ဝဲသမား Mike Tyson တရား15နှစ်အကြာမှာလက်ဝဲကျိုးဝိုင်းတွေကိုတစ်ခေါက်ပြန်ပြီးတော့ဝင်ရောက်လာခဲ့ပါတယ်။အသက်54နှစ်အရွယ်ကမ္ဘာ Heavyweight Champion ဟာ Mike Tyson ဟာအသက်52နှစ်အရွယ် Ryan Jones Jr. နဲ့စနေနေ့ကတရုတ်ပြထိုးတက်ခဲ့တာပါ။ဒီပွဲဟာအသက်ဝင်လာပြီးတော့တည်ရင်နဲ့အဆုံးသတ်သွားခဲ့ပါတယ်။ထိုးတက်ချိန်မှာလက်ဝဲသမားနှစ်ဦးစလုံးသူတို့ရဲ့ထိုးတက်ဟန်တွေကိုပြန်လည်ပြသနိုင်ခဲ့ပြီး Tyson ကတိတိတသားအနိုင်ရဟန်ပေါ်ပြီးမယ်လို့ WBC ဒိုင်းတွေကသတင်းပွဲဖြစ်သတ်မှတ်လိုက်ပါတယ်။ California ပြည်နယ် Los Angeles မြို့အလယ်က Staples Center အားကစားကွင်းမှာ Tyson နဲ့ Jones တို့က2မိနစ်စီနဲ့ပွဲတည်စုစုပေါင်း10ပွဲထိုးတက်ခဲ့တာဖြစ်ပြီးပွဲချီအားလုံးအပြီးမှာတော့နှစ်ဦးစလုံးပြိုင်ပွဲကိုအားရကျင်းပတယ်လို့ပြောပါတယ်။ကမ္ဘာ heavyweight champion Mike Tyson ဟာ15နှစ်ကြာလက်ဝဲကျိုးဝိုင်းအတွင်းကပျောက်ကွယ်နေတာကနေစနေနေ့ကအခုလိုတည်ပြပွဲနဲ့ကျိုးဝိုင်းတွေကိုပြန်ပြီးတော့ဝင်ရောက်လာခဲ့တာပါ။အခုပွဲကတည်ပြပွဲဖြစ်ပြီးတော့တည်ရင်နဲ့အဆုံးသတ်ခဲ့ပေမဲ့ Mike Tyson ကငယ်စဉ်ကသူ့ရဲ့နာမည်ကျော်ဆွေမွေးဖွဲရထိုးခွက်တင်နဲ့ပရိသတ်စိတ်ဝင်စားအောင်ပြန်ပြီးတော့လုပ်ပြနိုင်ခဲ့တဲ့အတွက်ဒီပွဲဟာသူ့ရဲ့ဘဝတစ်ကိုဖွင့်လှစ်ပေးနိုင်ပွဲရှိတယ်လို့ခန့်မှန်းရပါတယ်။နောက်နေ့ထဲမှာလည်းအခုလိုပွဲစဉ်တွေကိုဆက်လုပ်သွားဖို့ရှိပြီး Mike Tyson အနေနဲ့နောက်တစ်ပွဲဖြစ်ဥရောပက Heavyweight လက်ဝဲသမားတစ်ယောက်နဲ့ Monte Carlo မှာထိုးတက်ဖို့ရှိပါရဲ့ရှင်။